ခန်းကြီးဆက်ကူအငယ်တက်မှန်၅ထိုစကားကိုဟေဇကိမင်းကြီးသည်ကြားလျင်မိမိအဝတ်ကိုဆုပ်၍ရှောတေအဝတ်ကိုခြုံလျက်ဗိမာန်တော်သို့တော်လေ၏ရှောတေအဝတ်ကိုဝတ်လျက်ရှိသောနန်းတော်အုပ်အေလျာကိန်စီတော်ကြီးရှေပနတ်အသက်ကြီးသောယေပရောဟိတ်တို့ကိုအာမုတ်သားပရောဖက်ဟေရှာယထံသို့ဆေလွတ်လေ၏ဟေဇကိမင်းမှားထားသောစကားဟုမူကားယနေ့သည်ဒုက္ခနှင့်ဆုံးမသောနေ့ကဲ့ရဲ့ခြင်းကိုခံရသောနေ့ဖြစ်၏။တားဖွာခြင်းရောက်၍တားကိုဖွာနိုင်အောင်ခွန်အားမရှိ။အသက်ရှင်တော်မူသောဘုရားသခင်ကိုကဲ့ရဲ့စေခြင်းဟာအာရှု၏ရှင်မြင်းစေလွတ်သောမိမိကျွန်ရပရှာခစကားကိုတင်ဤဘုရားသခင်ထာဝရဘုရားကြားတော်မူပါစေသော။တင်ဤဘုရားသခင်ထာဝရဘုရားသည်ကိုရိုတိုင်ကြားသောစကားကိုခြေတော်မူပါစေသော။တင်ဒီလေကြံကျွင်းသောလူတို့အဖို့ဆူတောင်းပတနာပြုပါဟုပြောစီခြင်းဟာဟေစကိမင်းစေလွတ်သောကျွန်တို့သည်ဟေရှာယထံသို့ရောက်လာကြ၏အငယ်6မှ73ဟေရှာယကလည်းထာဝရဘုရားမိန့်တော်မူသည်ကားအာရှုရိရှင်မြင်းဤကျွန်တို့သည်ငါ့ကိုကဲ့ရဲ့၍တင်ဒီကြားရသောစကားကြောင့်မကြောက်နှင့်ထိုမင်း၌အခြားသောစိတ်တော်ကိုငါသွင်းပေးမည်သူဒီတရင်ကြား၍မိမိပြည်သို့ပြန်သွားလိမ့်မည်ထိုပြည်၌ဓာဖြင့်ငါဆုံးစေမည်ဟုသောစကားတော်ကိုတင်တို့၏သခင်အားပြန်ကြားကြလော့ဟုပြောဆို၏ထိုအခါအာရှုရိရှင်ဘုရင်သည်လာခိရှမြို့မှထွက်သွားကြောင်းကိုရပရှာခကြားလျင်ပြန်သွား၍လိဗနတ်မြို့ကိုရှင်ဘုရင်တိုက်နေသည်ကိုတွေ့လေ၏နောက်တစ်ပံကုရှမင်းကြီးတိရကတ်သည်စစ်ချီ၍လာပြီဟုတည်င်းချသောအခါဟေဇကိမင်းထံသို့တမန်တို့ကိုဆေလွတ်ပြန်၍တင်တို့သည်ယူဒမင်းကြီးဟေဇကိကိုပြောရသောစကားဟုမူကားတင်ကိုးစားသောဘုရားသခင်ကယေရုရှလင်မြို့သည်အာရှုရိရှင်မြင်းလက်သို့မရောက်ရဟု၍တင်ကိုမလှည့်စားစေနှင့်အာရှုရိရှင်မြင်းတို့သည်ခတ်သိမ်းသောပြည်တို့ကိုလှုပ်ကြံ၍ရှင်းချင်းဖြည့်စည်းကြောင်းကိုတင်သည်ကြားရပြီးကိုယ်တိုင်လွတ်လည်မည်လောငါဘိုးဘေးတို့သည်ဖြည့်စည်းသောအမျိုးသားကိုယ်စံအမျိုးသားကာရန်အမျိုးသားယေဆတ်အမျိုးသားတေလတာမျိုး၌ရှိသောအေဒင်အမျိုးသားတို့ကိုသူတို့၏ဖျားများတို့သည်ကယ်ယူကြပြီလောဟာမတ်မင်းကြီးအာဘတ်မင်းကြီးနှင့်တေဖရပ်ဝိန်မျိုးဟေနာမျိုးဤဝံမျိုးကိုစိုးစံသောမင်းကြီးတို့သည်အဘယ်မှရှိကြသနည်းဟုမှားလိုက်လေ၏အငယ်၁၄မှ၁၉ထိုမှာသာကိုဟေဇကိမင်းသည်တန်တမန်လက်မှခံယူ၍ကြည့်ပြီးလင်ဗိမာန်တော်သို့တွား၍ဒါရဖျားရှေ့တော်၌ဖြန့်ထားလေ၏ထိုအခါဟေဇကိမင်းသည်ဒါရဖျားရှေ့တော်၌ရှောက်ဆိုသည်ကားခေရုဘိန်ပေါ်မှထိုင်တော်မူသောဣဒရေလမျိုး၏ဘုရားသခင်ဒါရဖျားကိုရောဒီဘုရားသခင်ဖြစ်တော်မူ၏ကိုရောတပါတိတာလင်မြေကြီးပေါ်မှရှိသမျှသောအတိုင်းတိုင်းအပီပီတို့၏ဘုရားသခင်ဖြစ်တော်မူ၏ကိုယ်တော်ဒီကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏။အိုထာဝရဖျားနားတော်ကိုလှည့်၍နားထောင်တော်မူပါ။အိုထာဝရဖျားမျက်စိတော်ကိုဖွင့်၍ကြည့်ရှုတော်မူပါ။တဏ္ဍခရိတ်မင်းသည်အသက်ရှင်တော်မူသောဘုရားသခင်ကိုကဲ့ရဲ့၍ပြောစေသောစကားအလုံးစုံတို့ကိုမှတ်တော်မူပါ။အိုထာဝရဖျားအကယ်စင်စစ်အာရှုရိရှင်ဘုရင်တို့သည်အတိုင်းတိုင်းအပြည်တို့ကိုဖျက်ဆီး၍သူတို့ဤဖျားများကိုမိတဲ့သူချပြစ်ကြပါပြီထိုဖျားတို့သည်ဖျားမဟုတ်လူလက်ဖြင့်လုပ်သောတက်သားနှင့်ကြောက်ဖြစ်သောကြောင့်ပျက်စီးခြင်းသို့ရောက်ကြပါပြီအိုကျွန်ုပ်တို့ဖျားသခင်ထာဝရဖျားကိုတော်ထာဝရဖျားတပါးတည်းသာဖျားသခင်ဖြစ်တော်မူသည်ကိုမြေကြီးပေါ်မှာရှိသမျှသောတိုင်းနိုင်ငံတို့သည်တိမိအကြောင်းအကျွန်ုပ်တို့ကိုထုံမင်းလက်မှယခုကယ်ယူတော်မူပါအကျွန်ုပ်တောင်းပန်ပါသည်ဟုပတနာပြုလေ၏အငယ်20မှ28ထိုအခါအာမုတ်သားဟေရှာယသည်ဟေဇကိမင်းထံသို့ဆေလွတ်၍ဣဒရေလမျိုး၏ဘုရားသခင်ထာဝရဘုရားမိန့်တော်မူသည်ကားတင်းဒီအာရှု၏ရှင်ဘုရင်တနာခရိတ်အကြောင်းကြောင့်ငါရှိမှပြုသောပတနာစကားကိုငါကြားရပြီထိုမင်း၏အမှုမှာထာဝရဘုရားမိန့်တော်မူသောစကားဟုမူကားဇီးအောင်တို့သမီးကညာသည်တင့်ကိုမထီမဲ့မြင်ပြု၍ပြည့်ရည်၏ယေရုရှလင်တို့သမီးသည်တင့်နောက်၌ကောင်းညိတ်၏တင်းသည်အဘဲသူကိုကဲ့ရဲ့ဆဲရည်သည်။အဘဲသူကိုအော်ဟစ်၍ မျက်နာထောင်လွှမ်းသည်ဤကြေလအမျိုး၏တန်ရှင်သောဖျားကိုပင်ပြုပါသည်တကားတင်းသည်တမန်များအားဖြင့်ဒါဝရဖျားကိုကဲ့ရဲ့၍ငါသည်ယထာများပြားသည်ဖြင့်တောင်ထိပ်တို့၎င်းလေဗနုန်တောင်အထွတ်တို့၎င်းတက်လာပြီးအရက်မြင့်သောအာရှစ်ပင်နှင့်အကောင်းဆုံးသောထီးယူးပင်တို့ကိုငါခုတ်လှဲပြီးအဝေးဆုံးသောကိုလိုယံအသီးများသောတိုးတဲသို့ငါဝင်ပြီးငါသည်တွင်းတူး၍မမြည်ဘူးသောရေကိုတောက်ရပြီးငါ၏ခြေပွန်းအဖျင်းအေဂုတုမြစ်လက်ကြားရှိသမျှကိုခမ်းချောက်စေပြီးဟုတင်ဆိုမိပြီတကားငါသည်အထက်ကဤအမှုကိုစီရင်ကြောင်းနှင့်ရှေးကာလ၌ပြုပြင်ကြောင်းကိုတင်သည်မကြားသလိုယခုမှလည်းတင်သည်ခိုင်ခန့်သောမြို့တို့ကိုဖျက်ဆီး၍ကြောက်ပွန်ဖြစ်စေသောသူဖြစ်မည်အကြောင်းငါစီရင်ခန့်ထားလေပြီထို့ကြောင့်မြို့သားတို့သည်အားနေကြ၏မှန်တွေ၍စိတ်ပြည့်လျက်ရှိကြ၏တောမြက်ပင်နှင့်စိမ့်သောစပန်းပင်ကဲ့သို့၎င်းအိမ်မိုးပေါ်မှပေါက်သောမြက်ပင်နှင့်မကြီးမီညှိုးနွမ်းသောစပန်းပင်ကဲ့သို့၎င်းဖြစ်ကြ၏ပင်ဤနေထိုင်ခြင်းထွက်ဝင်ခြင်းငါ၌အမျက်ဟုံးခြင်းတို့ကိုငါသိ၏ငါ၌သင်၏အမျက်ဟုံးခြင်းစော်ကားခြင်းကိုငါကြားသောကြောင့်သင်ကိုနာရှုတ်တက်၍ဇက်ခွန့်ပြီးမှသင်လာသောလမ်းဖြင့်ပြန်စေမည်အငယ်29:31သင်ပတ်ရသောနမိတ်လက္ခဏာဟုမူကားယခုနှစ်တွင်အလိုလိုကြီးရင်သောအသီးနှံကို၎င်းဒုတိယနှစ်တွင်ထိုးအတူပေါက်သောအရာများကို၎င်းသင်တို့သည်စားရမည်တတိယနှစ်တွင်မျိုးစေ့ကိုကျဲ၍စပားကိုရိတ်ကြလော့စပြည့်ဥယင်ကိုလည်းဆက်၍အသီးကိုစားကြလော့ဘေးလွတ်၍ကြံ့ကျွင်းသောယူဒအမျိုးသားတို့သည်တဖန်အောက်မှအမျက်ဆွဲ၍အထက်မှအသီးတီကြလေမီကြံကျွင်းသောသူတို့သည်ယေရုရှလင်မြို့တဲက၎င်းဘေးလွတ်သောသူတို့သည်ဇီးုန်တော်မှာက၎င်းပေါ်လာကြလေမီကောင်းကင်ဘုရားရှင်ထာဝရဖျားသည်အလိုတော်အားကြီး၍ထိုအမှုကိုစီရင်တော်မူလေမီအငယ်32:39တို့ဖြစ်၍ထာဝရဖျားသည်အာရှုရိရှင်မြင်းကိုရိမှတ်၍မိန်တော်မူသည်ကသူသည်ဤမြို့သို့မဝင်ရမြို့တဲသူမြားကိုမပြည့်ရမြို့ရှိမှဒိုင်းလွားကိုမပြရမြို့ပြင်မှမြေရိုးကိုမဖို့ရလာသောလမ်းဖြင့်ပြန်သွားရမည်ဤမြို့တဲသူမဝင်ရငါသည်ကိုမျက်နှာကို၎င်းငါကျွန်ဒါဝိဒ်ဤမျက်နှာကို၎င်းထောက်၍ဤမြို့ကိုကယ်တင်ခြင်းငှာစောင့်မမည်ဟုသာရဖျားမိန်တော်မူ၏ထိုညတွင်သာရဖျား၏ကောင်းကင်တမန်သည်ထွက်၍အာရှုရိတပ်တွင်လူ 38,500 တို့ကိုတန်ခတ်လေ၏။နန်းနှင့်စိုးစိုးထခြင်းရောက်သောအခါထိုသူအပေါင်းတို့သည်အသေးကောင်ဖြစ်ကြ၏။အာရှုရိရှင်မြင်တနာခရိတ်သည်လည်းထိုအရက်မှထွက်၍ပြန်သွားပြီလျှင်နိနေဝေမြို့၌နေလေ၏။နောက်တဖန်သူသည်မိမိဖျားနိဒရုတ်၏ဗိမာန်၌ကိုးကွယ်စဉ်တွင်သားတော်အာဒရပ်မေလက်နှင့်ရှယေစာသည်ခမည်းတော်ကိုဓာတ်နှင့်တတ်ပြီလျှင်အာရမနိပီတို့ပြေးကြ၏။သာတော်အေတရဟဒုံဒီလေခမည်းတော်အရာ၌နန်းထိုင်၏။